ဟုတ်ကဲ့လုံကျုံရေးကြောင့်အမိမဖော်လိုတဲ့စာရေးသူကအာနာသိမ့်ပြီးမြန်မာလက်စစ်ကဏ္ဍခေါင်းစဉ်နဲ့အစဉ်ခံစားတဲ့အရေးပါဆုံးအချက်ကို
The most significant thing is that the report shows
အစဉ်ခံစားမှာအရေးကြီးဆုံးအချက်ကတော့ CDM လှုပ်ရှားမှုကြောင့်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့သူ့ဝင်ငွေကောက်ခံနိုင်အားအကြီးအကျယ်ထိခိုက်သွားရတာပါအချက်လက်တွေအရာရောတည်ဆင့်တဲ့စွမ်းအင်ဝန်ကြီးဌာနကတုံ့ပြန်လာတာတွေအရာပါဒါကအရန်ကိုရှင်းနေပါတယ်ပြီးခဲ့တဲ့တစ်လလောက်ကပဲဒီဝန်ကြီးဌာနတွင်ဖြန့်ဝေတဲ့ထုတ်ပြန်ချက်တစ်ခုအရာဝင်ငွေကမျှော်မှန်းထားတာတဲ့တကယ်အများကြီးကြာဆင်းသွားခဲ့တာပါ2021မတ်လတည်းရန်ကုန်မှာဝင်ငွေ68ရာခိုင်နှုန်းအထိနောက်ပြီးပန်းလေးမှာဆိုရင်69ရာခိုင်နှုန်းနဲ့တနင်္ဂနွေလုံးမှာ80ရာခိုင်နှုန်းအထိကိုတည်ကြီးမှမှထိုးကျသွားတာပါ။
ဒါအပြင်အခုလိုဖြစ်လာတာကအရင်တည်းကရှုံးလာခဲ့တဲ့အပေါ်ထပ်ထောင်းသလိုဖြစ်သွားရဖို့ကိုလည်းဒီစီးပွားစွမ်းအင်ပညာရှင်က
အများသိထားတာကအရင်တည်းကပြဿနာကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့အရှုံးခံပြီးလျှက်စစ်ဖြန့်ဖြူးပေးနေတာပါ။ဒါကြောင့်လည်း2019ခုနှစ်မှာလျှက်စစ်မီတာကတွေတိုးမြင့်လိုက်ပါတယ်အရင်ရှုံးခဲ့တာကနေထပ်ဆင့်ပြီးအခုလိုကိုဗစ်ကာလမှာစာသုံးတဲ့လျှက်စစ်150ယူနစ်ကိုပြီးခဲ့တဲ့နှစ်သေးကအလကားလျှော့ပေးခဲ့ရတာကလည်းထပ်ထောင်းပြစ်လိုက်ပါတယ်အဲ့တော့အခုအာနာသိမ့်ကြီးဖြစ်လာတာနဲ့ပေါင်းလိုက်တဲ့အခါမှာအလုံးစုံကြာဆင်းမှုမျိုးဆက်ရောက်သွားရတာပါသမိုင်းဝင်ဖြစ်တာမျိုးကြီးပါတခြားနိုင်ငံတွေမှာဒါမျိုးမတွေ့ရသေးပါဘူ
းအဲ့ဒီတော့ငွေပမာဏဘယ်လောက်ထိဆက်ဆုံးရှုံးလာနိုင်ပါလဲလို့မေးရမှာ IEM လို့သူကခေါ်တဲ့ Independent Economist for မြန်မာအဖွဲ့ဝင်က
တကယ်ငွေသားပမာဏနဲ့ကြည့်မယ်ဆိုရင်ကိုဗစ်ကာလမတိုင်ခင်တုန်းကနဲ့ရှင်လိုက်ရင်တစ်လကို1ဘီလီယံကျပ်အရှုံးခံထားရတာပါဒီပေါ်မှာအရင်တည်းကအရှုံးခံရတာကိုလည်းပေါင်းထည့်ရမယ်ဆိုရင်မြန်မာငွေကျပ်ဘီလီယံတွေရာခိုင်နှုန်းနဲ့ချီဆုံးရှုံးခဲ့ရတာပါအဲ့ဒီတော့အခုလက်ရှိကာလမှာဒီဆုံးရှုံးမှုကဆက်ဖြစ်နေဦးမယ်ဆိုရင်တော့ဒီနှစ်အကုန်လောက်ကြာရင်ပြည်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဆုံးရှုံးမှုစုစုပေါင်းကမြန်မာငွေ1ထရီလီယံကနေ 1.5 ထရီလီယံအထိအမေရိကန်ဒေါ်လာနဲ့ဆို 1.2 ဘီလီယံဝန်းကျင်အထိဖြစ်သွားတော့မှာပါ
ဒီနေရာမှာဖြည့်ဆင်းနိုင်ဖို့ဘလို့စိတ်ခေါ်မှုရှိနေတာကိုလည်းဒီအစီအခံစာရေးသူကပဲ
အကြီးမားဆုံးစိတ်ခေါ်ချက်ကတော့ဒီလက်စစ်နဲ့ဆိုင်ရင်ဝန်ကြီးဌာနအတွင်းပြီးခဲ့တဲ့လကထုတ်ပြန်ချက်အရစစ်ကောင်စီဝန်ကြီးဦးအောင်တန်းဦးကအခုလက်စစ်မီတာကကောက်ခံမှုမှာတကယ်ကိုပြဿနာကြုံနေရပါပြီဒါကိုပိုတိုးပြီးလုံးဝအတိအကျရအောင်ကောက်မှရမယ်လို့ပြောထားပါတယ်အခုပြဿနာကပြည်သူတွေကလည်းမသိကျင်ကြဘူးလမ်းတွေပေါ်မှာကလည်းလုံခြုံရေးမကောင်းဘူးအထူးသဖြင့်အခုလိုမီတာကကောက်မဲ့သူတွေနဲ့မသိတဲ့သူတွေကိုမီတာလိုက်ဖြတ်မဲ့လူသားတွေအတွက်ပေါ့နော်ပြဿနာအကြီးကြီးပါ
ဒါအပြင်ပြည်စစ်ဆိုင်ရာစာချုပ်သဘောအရာကုန်ကြမ်းစီလျှော့ဖို့ခတ်နိုင်ဖို့ကိုလည်းစွမ်းရင်ပညာရှင်က
မြန်မာ
နိုင်ငံရဲ့တုံးနေတဲ့ပြည်စစ်အများစုအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေအစိုးရကစာချုပ်နဲ့ဝယ်ယူရတာပါအဲ့ဒီတော့ဒီကုမ္ပဏီတွေအနေနဲ့ပြည်စစ်ထုတ်ဖို့ရည်ကားတာစောက်တာဒါမှမဟုတ်တဘာဝတန်းငွေစွတ်ယုံစောက်တာမျိုးအတွက်စာချုပ်စာချုပ်ကလေးကအစိုးရဘက်ကဘယ်လောက်ဈေးနှုန်းနဲ့ပမာဏအနည်းဆုံးဝယ်မယ်ဆိုတာဂတိပြုထားရပါတယ်အဲ့ဒီတော့အစိုးရအနေနဲ့လက်စစ်ကကုန်ကြစရိတ်လျှော့နိုင်ဖို့ပမာဏလျှော့ဝယ်ခြင်းနဲ့ဆိုရင်တော့မှအများကြီးသွားလျှော့လို့မရနိုင်ပါဘူးတကယ်တက်တနာကြီးပါ
ဒီအစိုးရကစားရေးသူကပဲလက်စစ်ကဏ္ဍမှာအခုလိုဝင်ငွေကျဆုံးတာဖြင့်ဝန်ထမ်း4000အလုပ်ချုပ်ဖြစ်တာကရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းများထိခိုက်သွားကလက်စစ်လိုအပ်မှုမများသေးတဲ့အခုကာလအတွက်မိကျတာချက်ချင်းမဆိုးလာနိုင်ပေမဲ့အလယ်နဲ့ကာလနောက်တစ်နှစ်လောက်ကစပို့ဆိုးလာမှာစိုးရိမ်နေရတယ်လို့ဆိုပါတယ်